မြေဆုံစီမံခန့်ရဆိုရင်မြန်မာပြည်သူတွေအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်ပြန်လည်စတင်ဖို့တရုတ်ကုမ္ပဏီဘက်ကတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့မတည်မငြိမ်ဖြစ်နေတဲ့ကာလမှာပဲတရုတ်နိုင်ငံဘက်ကအခုလိုတောင်းဆိုမှုမျိုးဟာမတင်တော်ဘူးလို့မြန်မာရေးလေလာသူတွေကဝေဖန်ကြပါတယ်။လက်ရှိ NLD အစိုးရကဖွဲ့စည်းပေးထားတဲ့မြေဆုံစီမံကိန်းလေးလာစီစီရေးကော်မရှင်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့လေးလာမှုတွေလုပ်ပြီးတော့အစိုးရကိုတင်ပြထားပြီးဖြစ်ပေမဲ့လည်းအခုချိန်ထိအစိုးရဘက်ကအကြောင်းပြန်လာမျိုးမရှိသေးဘူးလို့ပြောပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်ခိုင်ကတင်ဆက်ထားပါတယ်ရှင်
။ကာလကြာရှည်ရပ်ဆိုင်းထားတဲ့မြေဆုံရေးအားလျက်စီမံကိန်းကိုပြည်သူလူထုလက်ခံနိုင်မဲ့စီမံကိန်းတစ်ခုအနေနဲ့ပြန်လည်စတင်လုပ်တယ်လို့တရုတ်နိုင်ငံဘက်ကဇန်နဝါရီ30ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်အပါအဝင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမတည်မငြိမ်ဖြစ်နေတဲ့ကာလမှာမြေဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကပြောတာဟာလုံးဝမသင့်လျော်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါရစေ
။အဲဒီကတော့ဘူးလေးအောင်ပြောင်းစင်နေတော့လို့ကျွန်တော်ယူဆပါတယ်။ကျွန်တော်တိုင်းပြည်မှာတော့အသည့်တဲ့အတိုင်းပဲလေ။နိုင်ငံရေးမတည်ငြိမ်မှုတွေတော့ငြိမ်းချမ်းလုပ်ငန်းတွေရှိမသွားနိုင်တာတွေစီးပွားရေးရတောင်းကြနေရတဲ့ကိစ္စတွေအနေထားတွေမျိုးမျိုးအောက်မှာတော့ဒီလိုကျုပ်ပြည်ကအဲ့လိုလာတာညောကတ်နာကုတင်ပြလာတဲ့ခါကျတော့ဒါကတော့တော့မွေပူရကင်းမောက်ဆိုတဲ့ကိစ္စမျိုးလို့ကျွန်တော်တို့ကတော့ခံစားရပါတယ
်။ဒါပေမဲ့တစ်ဖက်မှာလည်းမြန်မာအစိုးရအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရကိုပြတ်သားတဲ့အဖြေတစ်ခုပေးတင်ပြီလို့ဦးတန်းစိုးနိုင်ကအခုလိုပြောပါတယ်။
ခုလိုပြန်မသားဖြစ်နေတဲ့အတွက်အခုတရားဥတော်ရွေးတဲ့ကျုပ်ကုံကြီးကျုပ်ကြီးအနေနဲ့နိမ့်နာမှုရှိတာပေါ့အဲတော့ကျွန်တော်တို့ယောနယ်ယောနယ်ယောမင်းတော့မယောနယ်လို့ရှင်ဘယ်လိုဖြစ်ရှိမယ်ဆိုတာကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ကဆိုရင်တော့ပြောသင့်မှုလို့ထင်ပါတယ
်မြေဆုံစီမံကိန်းပြန်လည်စတင်လို့ကြောင်းတရုတ်ဘက်ကပြောတာဟာပထမဆုံးအကြိမ်မဟုတ်ဘဲမြန်မာအစိုးရကိုမြေဆုံစီမံကိန်းကိစ္စဆက်လက်ဆွေးနွေးဖို့ပုံမှန်သတိပေးနေကြလဲဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတိတ်မကြခင်မှာမြစ်ဆုံမြညာမြစ်ဝမ်းရေအားလျှပ်စစ်စီမံကိန်းလေးလာစီစစ်သုံးသက်ရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပြီးကော်မရှင်ရဲ့ပထမဆုံးအစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။ကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပါဘူး။မြစ်ဆုံစီမံကိန်းလေးလာစီစစ်ရေးကော်မရှင်မှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေးလာစီစစ်မှုအပိုင်းအားလုံးကြည့်လို့အစိုးရထံတင်ပြပြီးဖြစ်ပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့မြစ်ဆုံစီမံကိန်းလေးလာစီစစ်သုံးသက်ရေးကော်မရှင်အဖွဲ့ဝင်ဦးမောင်မောင်အေးကအခုလိုပြောပါတယ်
။တို့ဒီဘက်ကလုပ်เสียရှိတာတော့ပြည်ညာရှင်တွေဘက်ကတော့စူးစမ်းလေးလာမှုတွေလုပ်ပြီးပြီတင်ပြเสียရှိတာတွေတင်ပြပြီးပြီနော်ကိုစတဲ့လောက်ပေါ့ဒီလောက်ညံမီလောက်တော့ကြံကောင်းညံကောင်းတွေကိုပေးပြီးပြီတင်ပြပြီးပြီပေါ့လူကြီးတွေကစဉ်းစားနေကြတယ်ရှင်ပါလေအဲ့ဒီအဆင့်မှာပဲလုပ်ငန်းကခဏလေးနားနေတဲ့ဘောဖြစ်သွားတာပေါ့နော်
လက်ရှိကချင်ပြည်နယ်အခြေအနေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာကို့အကျိုးစီးပွားကိုရှေ့ရှုပြီးမြေဆုံစီမံကိန်းပြန်ဆဖို့ပြောလာတဲ့တရုတ်အစိုးရဘက်ကရောမြေဆုံစီမံကိန်းနဲ့ပတ်သက်လို့နှုတ်ဆက်နေတဲ့မြန်မာအစိုးရကပါစိတ်ပြတ်မိတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်နောက်ထပ်အစိုးရရောနိုင်ငံရဲ့မတည်မငြိမ်ဖြစ်တဲ့အချိန်မှာကို့ရဲ့ဒီကျွန်မလည်းကို့အကျိုးစီးပွားရဲ့အတွက်ကကို့အမျိုးသားစီးပွားရဲ့အတွက်တရုတ်အတွက်ပဲကျေးဇူးသားတဲ့ကတည်းက Ignition County ဒါတဲ့အပိုင်းကမဟုတ်ဘူးဒီကဘာလို့တော့ကိုအခြေအနေကလွန်တာတဲ့တော့ကျွန်လက်တော်မှရှိတယ်ဒီကိစ္စကဒါဘာဖြစ်ဖြစ်ဒါကသူများနိုင်ငံဖြစ်တဲ့ခါကျတော့ကျွန်တော်တို့လည်းဘာမှအပြစ်တင်ချုံချလို့လည်းချက်ချက်အဲကျမသိရတယ်ကျွန်တော်တို့ပုံမှန်ပုံသူ့နိုင်ငံတော့အစိုးရပေါ့ကျွန်တော်တို့နိုင်ငံမြတ်မြန်မာနိုင်ငံအစိုးရကနှုတ်ဆက်နေတဲ့ဒီဟာတော့တော်တော်ကိုအခြေအနေဆိုးလာတယ်
အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရပ်ဆိုင်းခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖူထစ်ဖြစ်စေခဲ့တာပါတရုတ်နိုင်ငံသားရေးဌာနဘက်ကတော့မြေဆုံရေအားလျှပ်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုထားပြီးလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပူပါတယ်ရှင်